အမျိုးသားလွှတ်တော်မှဆွေးနွေးဖို့တင်ပြထားတဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလဲလဲခွင့်ပြင်ဆင်တဲ့ဥပဒေချက်ဟာအာဏာပိုင်တွေဟာသူတို့နဲ့အယူအဆမတူသူတွေကိုအလွယ်တကူဖိနှိပ်အရေးယူလို့ရနိုင်အောင်ရည်ရွယ်ရေးဆွဲထားတဲ့ဥပဒေချမ်းဖြစ်တယ်လို့ဒီဥပဒေမူချမ်းကိုစန့်ကျင်သူတွေကပြောပါတယ်။ဒီကနေ့ရန်ကုန်မြို့မှာအဲ့ဒီငိမ့်စုစီဥပဒေချမ်းကိုကန့်ကွက်ဆန္ဒထုတ်ဖော်ပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါ။ဒီအကြောင်းအပြည့်စုံကိုတော့ဆန္ဒပြပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ထက်ကတင်ပြပေးထားပါတယ်ရှင်
။ငိမ့်စုစီလို့လူပြည်များရဲ့ငိမ့်များစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ကိုပြင်ဆင်တဲ့ဥပဒေချမ်းကိုကန့်ကွက်ဆန္ဒထုတ်ဖော်ပွဲကိုလူခွင့်ရေးအဖွဲ့အစည်းအတီးတီးကကိုယ်စားလှယ်တွေပါဝင်လူပေါင်း900ကျော်တက်ရောက်ခဲ့ကြတာပါ။မျိုးသားဖွဲ့တော်မှအစိုးပြုထားတဲ့ငင်းစုစီဥပဒေချမ်းဟာသူတို့သဘောထားနဲ့မတိုက်ဆိုင်သူတွေကိုဖမ်းဆီးရေးယူလို့ရအောင်တမင်ရေးဆွဲထားတဲ့ဥပဒေချမ်းဖြစ်တာကြောင့်အခုလိုဆန္ဒပေါ်ထွက်ရခြင်းဖြစ်ကြောင်းဒီကန့်ကွက်ပွဲကိုဦးဆောင်ကျင်းပရဲ့ရန်ကုန်တိုင်းဒေသကြီးဖြစ်တော်မဟောင်းဒေါက်တာညိုညိုတင်းကပြောပါရစေ
။ဥပဒေချမ်းမှာအားလုံးသိပြီးတဲ့အတိုင်းပြင်ဆင်ချက်3ချက်ပါတယ်ပေါ့နော်။အဲ့တော့ပြင်ဆင်ချက်3ချက်မှာ2ချက်ကဘာလဲဆိုတော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးနဲ့ရရအေးချမ်းသာယာရေးအများပြည်သူတွေကိုချင်းတရားအကျိုးငါပေါ့နော်အဲ့ဒါလူဟိုလူတယောက်ဟာငိမ့်ချက်ကဆန္ဒပြဖို့ငွေသုံးဖို့ပစ္စည်းသုံးဖို့အခြားနေရာဖြင့်သွေးဆောင်ရင်ချိန်ကြောင်ရင်တိုက်တွန်းရင်ပေါ့နော်အဲ့ဒါတွေလုပ်လို့ရှိရင်ဘလောက်ပဲဒီဆန္ဒပြပွဲတွေကငိမ့်ချမ်းပါစေအဲ့ဒီလိုလုပ်တဲ့လူတွေကိုပေါ့နော်၃နှစ်ထက်မပိုတဲ့ထောင်နဲ့ချမယ်ဆိုပြီးတော့ပြောထားတဲ့အခါကျတော့ဒါဟာပေါ့နော်အာအာနာပိုင်တွေကပေါ့နော်ကိုနဲ့အယူအဆမတူတဲ့လူတွေပေါ့နော်အဲနိုင်ငံရေးကမလိုလားတဲ့လူတွေကိုဒီစကလုံးနေနဲ့ပေါ့နော်အာဒီအလွယ်တကူအထိပ္ပယ်ဖွင့်ဆိုပြီးတော့ဖိနှိပ်လို့ရတဲ့ဥပဒေချမ်းဖြစ်နေတယ်ပေါ့နော
်အစိုးပြုထားရဲ့ဥပဒေချမ်းကိုသာအတည်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံရဲ့ထွန်းသက်စဒီမိုကရေစီစနစ်ကိုအရှင်ရော့သွားအောင်လှုပ်ဆောင်တာနဲ့တူနေကြောင်းကိုလည်းဒေါ်ညိုညိုသိန်းကဆက်ပြောပါရစေ
ဒီဥပဒေချမ်းမှာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အညွတ်အညွတ်အညွတ်ပေါင်းစပ်ဖြစ်တဲ့ဒီမိုကရေစီကိုအညွတ်ဆိုးလိုက်ရတယ်ပေါ့နော်ဒီဥပဒေချမ်းမှာအတည်ပြုပြီးသားဖြစ်သွားမယ်ဆိုရင်ပြည်သူလူထုကသူတို့ရဲ့အခွင့်အရေးတွေကိုတောင်းဆိုမှုပြန်ရွယ်တဲ့အခါတိုင်းမှာအဲ့လိုအခွင့်အရေးတောင်းဆိုပွဲတွေကိုကူညီတဲ့လူမှန်သမျှเนาะဒီဥပဒေနဲ့ပြည်ထောင်ပြီးရေးခံမှာဖြစ်တယ်ပေါ့နော်
ဖေဖော်ဝါရီလ19ရက်ကမြို့သားလွှတ်တော်မှာတင်သွင်းခဲ့တဲ့ငိမ့်စုစီဥပဒေပြင်ဆင်ရေးအစိုးပြုချက်မူကြောင်းကိုမြို့သားလွှတ်တော်မှာစတင်ဆွေးနွေးမှုတွေပြုလုပ်တဲ့ဒီကနေ့မှာပဲကန့်ကွက်ဆန္ဒဖော်ထုတ်ပွဲကိုကျင်းပကြတာလည်းဖြစ်ပါတယ်။ဒီငိမ့်စုစီဥပဒေကိုလွှတ်တော်မှာအကြိမ်ကြိမ်ပြင်ဆင်ရေးဆွဲခဲ့ပေမဲ့ပြင်ဆင်မှုတိုင်းဟာအများပြည်သူရဲ့လွတ်လပ်စွာစီတန်းဆက်လက်ခွင့်နဲ့ဆန္ဒဖော်ထုတ်ခွင့်ကိုတဖြည်းဖြည်းတင်းကျပ်ထိန်းချုပ်လာနေအောင်တွေးမြင်နေရကြောင်းသနာပြပွဲမှာပူပေါင်းပါဝင်ခဲ့တဲ့တရားလွှတ်တော်ရှိနေဒေါက်ခင်ရင်ကျော်ကပြောပါရစ
ေ။ရင်းချင်းစီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုတွေနဲ့ချိန်လုပ်ခဲ့ပြီးတော့ပေါ့အဲ့ထဲမှာဆိုလို့ရှိရင်ဖြေလျှော့ထားတဲ့တွေ့ရ။အခုဒီခါဥပဒေချမ်းပြင်တဲ့ခါကျတော့မဖြေလျှော့တဲ့အပြင်ကိုပို့ပို့ပြီးတော့တော့ထပ်ပြီးတော့တင်းကျပ်လာတဲ့ဟာတွေတွေ့ရတယ်။အဲ့ဒါကြောင့်မို့ဒီဥပဒေကဟိုဖြတ်သိမ်းတင်တယ်ပေါ့နော်။ဒီဥပဒေချမ်းကမတင်မပြထမ်းတင်ဘူးပေါ့။
ကျန်းကွက်ဆန္ဒဖော်ထုတ်သူတွေဟာရန်ကုန်မြို့တခိညပန်းရံမှာစုဝေးကြပြီးတဲ့နောက်မှာအဲဒီကနေမှမြို့တော်ခမ်းမရှိရာကိုခြိတက်ကြရမှာငိမ့်စုစီဥပဒေချောင်းကိုကျန်းကွက်ချောင်းရေးသားထားရဲ့နှစ်ပူးစီစာတန်းတွေကိုကင်ဆောင်ခဲ့ကြပြီးလမ်းခီးတစ်လျှောက်နိုင်ငံသားလွတ်လပ်ခွင့်အပါအဝင်ငိမ့်စုစီဥပဒေချောင်းကိုကျန်းကွက်ချောင်းကျွေးကြော်တန်းတွေကိုလည်းအော်ဟစ်ခဲ့ကြတာပါ2016ခုနှစ်ကတီအောင်စုစွတ်တော်ကပြဋ္ဌာန်းပြီးငိမ့်ညမ်းစွာစုဝေးခြင်းနဲ့စီတန်းဆက်လက်ခြင်းဆိုင်ရာဥပဒေပြန်လည်ပြင်ဆင်ဖို့ဖေဖော်ဝါရီလ19ရက်ကကျင်းပတဲ့အမျိုးသားစုတော်မှာဥပဒေချမ်းကော်မတီအတွင်းရေးမှူးဒေါက်တာညညာနာဆိုကတင်သွင်းခဲ့တာဖြစ်ပါတယ်
ကိုစော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်မြို့သားလွှတ်တော်ဥပဒေချမ်းကော်မတီအတွင်းရေးမှူးကအခုလိုတင်သွင်းထားတဲ့ငိမ့်စုစီဥပဒေချမ်းကိုပြန်လည်ပြင်ဆင်ရေးအဆိုပြုချက်ကိုအမျိုးသားလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ရမှာတော့ဒီပြထမ်းချက်ဟာ NND ရဲ့ရည်တည်ချက်နဲ့မကိုက်ညီဘူးဆိုတာကိုထောက်ပြပြီးတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကကိုစလဲ2ဦးအပါအဝင်ကိုစလဲတချို့ကဒီပြင်ဆင်ချက်ကိုကန့်ကွက်ကြောင်းဆွေးနွေးခဲ့ကြပါတယ်ရန်ကုန်တိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုစလဲနော်လလဆိုးကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြင်းငြမ်းစွာစီတမ်းလှည့်လည်ခွင့်ဆိုတာအခြေခံကြတဲ့လူခွေတရဖြစ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုတားဆီးကန့်သက်တဲ့သဘောဖြစ်နေတာကြောင့်ဒီလိုအငင်းပွားပွေရာဥပဒေချမ်းတစ်ခုကိုလွှတ်တော်အနေနဲ့လက်ခံအတိမပြုသင့်ဘူးဆိုတာကိုကန့်ကွက်ဆွေးနွေးခဲ့ကြပါတယ်ရှင်